သာသနာတော်2554ခုနှစ်ကောဇာတကရ1382ခုနှစ်ဒုတိယဝါဇုလာဇန်ရှိရ2010ခုဇူလိုင်လ19ရက်ရန်ကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ွက်ပြည်ရီမင်္ဂလာလန်းကမ်းမြင့်ကျောင်း၌ဓမ္မယုံယနေ့ညတရားပွဲမတီအလူရှင်ကဥဒက်လွန်တော်သောဇေဟောင်းရမိုးကုတ်မျိုးတဲ့ဒါလည်းပဲဘာသူတင်ကန်းဒီအပီပီလူသားညတဲ့ပုံကိုယ်ကြီးအများကြီးပါပဲเนาะအများကြီးလူသားညဟိုးစရောကြီးတော်ကပြောတယ်တို့များกว่าငငယ်တော့ဆွမ်းသာလိုက်ရဆိုအလွန်ပြောသူကပြောတယ်သူကဟုတ်လားဆွမ်းသာလိုက်ရအလွန်ပြောဆွမ်းသာပဲအခါမဲ့ဝတ္ထုငွေလေးတွေ5ကျပ်30ထည့်လိုက်မယ်ဆိုအိုးတိတ်ပြောသွားအခုကြတော့လည်းပဲအဲသူကသထတန်ငနာခေတ္တကပြောတာဟုတ်အခုကြတော့လည်းပဲဆွမ်းသာပြီဆွမ်းသာပြီဆက်နေတာပါပဲလူသားလဲ5ကျပ်30မကတော့ဘူးဟိများများကြီးလူကြတရားကိုတဲ့လူကြဟိုပြောတယ်ပေါ့သူကတော့ပြောတာကြီးပဲဟိုမပြောတာကြီးဘူးအဲဘုံမလေးလဲအခုဒီနေ့အိမ်တိုင်ကနေပြီးတော့အဲဟာဝါသုတင်ငန်းကလူသားလူတဲ့ဝတ္ထုတွေကိုအများကြီးပါပဲဥစဉ်ရေးကြည့်တာဟေးဆိုနှစ်သိန်းလောက်ပါတယ်เนาะအများကြီးဟာသင်္ကန်းက73စုံတော့ရှိတယ်အများကြီးဩဆရာတော်ကဲအဲ့ဒါတွေစုထားပါလို့စုထားပြီးတော့သူကားနဲ့တင်ပို့လိုက်မယ်ဟိုကားကြီးခိတ်ကနေပြီးတော့တင်ပို့လိုက်ပြီးတော့ကြောင်းဝယ်ဝါစုသင်္ကန်းမရသေးတဲ့ကုတော်ကြီးဆရာတော်တို့ကြောင်းဝါစုသင်္ကန်းဝါစု60လောက်ရှိတာဟုတ်အဲ40ကျော်လောက်တော့ဆရာတော်လှူခဲ့ပြီတပါးတုံးအဲကျန်တဲ့အပန်း20လောက်တော့ကျန်နေတယ်အဲ့ဒါအခုရပြီဆရာတော်နော်အဲ့ဒါလှူလိုက်ပါနော်အေးဒီလှူရတာဘောဘဝတန္တရာနော်အေးဒီနေ့ဟာကဇာအုပ်က260နဲ့260နဲ့ခွန်ကြည်သားမ260သာမျက်နှာ260ခွန်တွေ့လား260ခွန်အင်္ဂါ12ပါးဆိုတာเนาะအေးဒါလေးတွေမနေ့ကပြောတော့ပြောတယ်ထပ်ပြောဦးမလို့เนาะအေးအင်္ဂါ12ပါးဆိုတော့လက်ချိုးရည်လိုက်စမ်းမအဝိဇ္ဇာသင်္ခါရဝိညာဉ်ဉာဏ်ယောသလယရဏဖာတာဝေရဏတဏဥပါဒံဘဝဇာတိသရမရဏအေးအဲ့ဒါ12ခုကိုပဋိစ္စသမုပ္ပါအင်္ဂါ12ပါးလို့ခေါ်တယ်နော်ဘုရားကသာမျက်နှာ268ကြာတော့မူလ2ပါးနဲ့ဘဝဆက်2ပါးတွေ့တယ်နော်မူလဆိုတာအမြစ်ပေါ့အမြစ်2ပါးသစ်ပင်นี่แหละအမြင့်ရှိတယ်မဟုတ်လားเออအဲ့ဒီအမြင့်ဒီပဋိစ္စသမုပ္ပါဆေယဟာကြီးเนี่ยအမြင့်ကအဝိဇ္ဇာနဲ့တဏှာဟုတ်ကလားအဝိဇ္ဇာနဲ့တဏှာကိုဘာလို့ခေါ်တော့မူလအမြင့်နှစ်ပါးဒီအဲ့ဒီမဲ့နောက်ပြီးတော့ဒီဒေသနာတော်မှာမူလယင်းအမြင့်မကြီးတွေကအဝိဇ္ဇာနဲ့တဏှာရဲ့လို့နှစ်ပါးရှိတယ်အဝိဇ္ဇာအမြစ်တစ်ပါးတဏှာအမြစ်တစ်ပါးအမြစ်နှစ်ပါးဘဝဆက်ကလည်းပဲရှေ့ပိုင်းဘဝဆက်နောက်ပိုင်းဘဝဆက်ရဲ့လို့နှစ်ပါးရှိတယ်ရှေ့ပိုင်းဘဝဆက်မှာအဝိဇ္ဇာကမူလရင်းအမြစ်မှကြီးဖြစ်တယ်ဟုတ်ကလားဝိရဏမှာအဆုံးသတ်သွားတယ်အဝိဇ္ဇာသင်္ခါရဝိညာဉ်နာယုံသလရဏသာတာဝိရဏတဏအဲဝိရဏဘယ်နှခုတော့ခုနှစ်ခု ဟုတ်လားဒီဝေဒနာမှာအဆုံးသတ်တတ်သွားတယ်အဲ့ဒါရှင်းပိုင်းနော်ရှင်းပိုင်းဘဝစက်ကခုနှစ်ခုပေါ့နောက်ပိုင်းဘဝစက်ကဘယ်နှစ်ခုလို့ငါးခုပေါ့တဏှာဥပါဒံဘဝဓာတိသရမရဏအဲ့ဒီဥစ္စာကနောက်ပိုင်းဘဝစက်နော်နောက်ပိုင်းဘဝစက်နဲ့အမြစ်ကတော့ဘယ်လိုလုံးတဏှာအေးတဏှာတဲ့တဏှာမူလအရင်အမြစ်မှကြီးဖြစ်တယ်သရမရဏမှာအဆုံးသတ်သွားတယ်တဏှာဥပါဒံဘဝဓာတိသရမရဏရှိပိုင်းကခုနှစ်ပါးနောက်ပိုင်းကငါးပါးအဲ့လိုဖြစ်တယ်ဗျရှိပိုင်းဘဝစက်မှာအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့အတိတ်အကြောင်းကြောင့်ပစ္စုပန်ဘဝအကျိုးဖြစ်ပေါ်လာတာကိုပြထားတယ်နောက်ပိုင်းဘဝစက်မှာတော့တဏှာဥပါဒံဘဝဆိုတဲ့ပစ္စုပန်အကြောင်းကြောင့်အနာဂတ်အကျိုးဖြစ်ပုံကိုပြတယ်ဒါအဲ့ဒါလေးဖတ်လိုက်စမ်းပါဦးနောက်ပြီးတော့ကြောင်း၅ပါးပြီးတော့ပစ္စုပ္ပန်အကျိုး၅ပါးပြီးတော့ဒီပေါင်းလိုက်တော့20ဖြစ်တာပေါ့နော်အဲ့ဒါကိုအချင်းရာ20လို့ခေါ်တယ်ဟုတ်လားမနေ့ကချင်းရာ20ပြောခဲ့သလားအေးမနေ့ကသာမျက်နှာဘယ်လောက်ပါလဲကျန်တော့ဟမ်300နဲ့4နဲ့ပြောခဲ့တာဟုတ်ဟမ်အဲ့ဒါကြီးပြောခဲ့ပြီနော်အေး300နဲ့4 300နဲ့ငါပြီဝတ်သုံးမှလဲဘူးအေးအလွှာ4ခုချင်းရ20ဝတ်သုံးပါလဲနေဘုံဒါ ਈ ပြောခဲ့ပြီเนาะဒါ ਈ ပြောခဲ့ပြီဒီနေ့ဒါ ਈ ပြောလိုက်မလို့ဆိုတော့စာမျက်နှာနံပါတ်359အဲ့ဒါလေးကြည့်လိုက်စမ်းပါဦး359နောက်ပိုင်းတော်တော်ရောက်သွားပြီ359အရူပဘဝနှင့်စ၍အဝိဇ္ဇာစသည်ဖြစ်ပုံအဝိဇ္ဇာစသည်ဖြစ်ပုံပြီးတော့359ထီအောင်မကြည့်လိုက်ပါလေ359ဓာတ်အကန့်လူကိုပယ်ဖြတ်ပုံဏီကုံကြုံခြုံတော့မယ်နော်အဲ့ဒီမှာတန္တရာစက်မှာယနေ့တရားအစပိုင်းတုန်းကပြောခဲ့တဲ့အတိုင်းဖြစ်အတိတ်အကြောင်း၅ပါးနော်နှစ်ကပစ္စုပ္ပန်အကျိုး၅ပါး၃ကပစ္စုပ္ပန်အကြောင်းတရား၅ပါး၄ကအနာဂတ်အကျိုး၅ပါးအဲ့ဒါလို့ ਨੇ အလွှာ၄လွှာအတိတ်အကြောင်း၅ပါးကတလွှာပစ္စုပ္ပန်အကျိုး၅ပါးကတလွှာပစ္စုပ္ပန်အကြောင်း၅ပါးကတလွှာအနာဂတ်အကျိုး၅ပါးကတလွှာအလွှာဘယ်နဲ့လွှာတော့အေးလေးလွှာအတိတ်အကြောင်းနဲ့ပစ္စုပ္ပန်အကျိုးအကြာပစ္စုပ္ပန်အကျိုး ကြားထဲမှာဒဇအဆက်ဒဇခေါ်ရဲတဲ့နော်ဘာနဲ့ဘာကြားဒဇတော့เอออติอาจารย์ก็อวิชชาติงคาระหอกกันหมดล่ะเอริติงคาระเนี่ยนวยญินเนี่ยจาได้เนี่ยตะจะอสัตกะลีตะจะเนาะไอ้ญีฤหลุงญีฤชุบได้กะสั่นชุบได้หมดล่ะเอ้ดีแล้วเว้ยปฏิสัมภะตมุปปะกะอสัตเอริเนี่ยแมติงคาระเนี่ยวิญญินจาได้มาอสัตตะจะပြီးတော့ပစ္စုပ္ပန်အကျိုးနဲ့ပစ္စုပ္ပန်အကြောင်းကြားထဲမှာတရားပစ္စုပ္ပန်အကျိုးကဝေဒနာပြီးတော့နောက်ပစ္စုပ္ပန်အကြောင်းကတဏှာဝေဒနာနဲ့တဏှာကြားထဲမှာအစတရားဟုတ်လားပြီးတော့မှပစ္စုပ္ပန်အကြောင်းနဲ့အနာကအကျိုးကြားထဲမှာတရားပစ္စုပ္ပန်အကြောင်းရဲ့အဆုံးကဘယ်လိုလဲဘဝဟုတ်လားအဲ့ဒီဘဝနဲ့ဘုဒ္ဓကြားတဲ့တော့ဓာတိကြားတဲ့မှာတစ္ဆာအစက်ဘယ်နှစ်ဆက်တော့အေးအဲ့ဒီအစက်က3ဆက်ရှိတယ်အဒီထီလေးတွင်ဖတ်လိုက်ပါဦးအဲ့ဒီတန္တရာဆက်မှာနာလေးတွင်ရထားလိုက်အောင်เนาะဘုံဘုံဥစဉ်လေးဓမ္မပြောတာအမှတ်ရလို့နည်းနည်းပြောဦးမယ်ဟိုစာမုပ္ပဲကြီးဖြည်းတော့တင်းညူဖြည်းတဲ့အခါအဲဒီပဋိစ္စသမုပ္ပါအကြောင်းကြီးအစပ်3ပါးပါဠိလိုဆိုတိတန်တိလို့ခေါ်တယ်တိက3ခုတန်တိကအစပ်เนาะတိတန်တိအစပ်3ဇာသူကဖြေးချမ်းနေပါလေလဲတင်မှုတော့အစဆိုတာမယုတ်သေးရဲ့ပိတ်ချင်းချင်းရဲ့ကိုဘာရိဘာရဲ့ကိုမယုတ်သေးပိတ်ချင်းရဲ့ချင်းအဲ့ဒီအစ3ခုဒါဆက်လိုက်လို့ရှိရင်ခန္ဓာကိုယ်ကြီးပွင့်တယ်ဘောသူကအဲ့ဒီဆေးချမ်းနေမှတ်တာအဲ့ဒီမဲ့သံဃာ့ပု္ပ္ပာတွေကအစ3ပါးရေးပြခဲ့ပါဆိုခုဒီအတိုင်းရေးရမှာတကယ်တော့ပစ္စုပ္ပန်အကြောင်းနဲ့ပစ္စုပ္ပန်အကျိုးကြာသင်္ခါရနဲ့ဝိညာဉ်ကြာမှာအစတစပြီးတော့ပစ္စုပ္ပန်အကျိုးနဲ့ပစ္စုပ္ပန်အကြောင်းမှာတစားဟာတဲ့တော့ဝေဒနာနဲ့တဏှာကြာတဲ့မှာအစတစပြီးတော့ပစ္စုပ္ပန်အကြောင်းနဲ့အနာကအကျိုးအဲ့ဒါကဘာနဲ့ပါတော့ဘဝနဲ့ဇာတိကြားထဲမှာတစအစ3ဇာဒီလိုရေးရမှာဟုတ်သူကမင်းတို့ကောင်းနေတရားကမရဘူးဒီနေ့တော့ငါးချက်အပဲกว่าဘာလို့လို့များဆိုအစ3ဇာမင်းတို့ဈေးချမ်းမှာမတင်ဘူးပဲနဲ့ဘယ်သိမလို့အေးအစ3ဇာဆိုတာဘာလဲမယုတ်ပိတ်ချင်းချင်းခေါ်တယ်กว่าနော်အဲ့လိုဦးဇင်းလေးတွေကလည်းရှည်သေးတာဗျာမယုတ်ပိတ်ချင်းချင်းခေါ်တယ်ดูอะไรตุซีจังเต็มหมู่တော့မချိုးပါဘူးသူကလည်းတကယ်ကခုနကပြောတဲ့အတိုင်းမှတ်ပါเนาะအေးအဲ့ဒီအစတ်3ပါးပြီးတော့မှကာလ3ပါးကာလဘယ်နှပါးတော့ဒီကာလ3ပါးအတွန်းကာလက3ပါးရှိတယ်အတိတ်အကြောင်း5ပါးဟုတ်လားအဲ့ဒါကအတိတ်ကာလပေါ့ပစ္စုပ္ပန်အကျိုး၅ပါးဒါကဘာတော့အတိတ်အကာလ၃ပါးကဘာတဲ့အတိတ်ပစ္စုပ္ပန်အနာကဒီလိုပါနော်အတိတ်ကအကြောင်း၅ပါးအတိတ်အကြောင်း၅ပါးအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝပြီးတော့မှပစ္စုပ္ပန်အကျိုး
5 ปิสุบังอจอง 5 เอ้อน่ะปิสุบังอ่ะ 10 บาขึ้นมาบ่เนาะเอ้อน่ะ 10 บาก็ปิสุบังกาลภีรอนาคกะ 5 บาอีอติ 5 บาปิสุบัง 10 บาอนาคก 5 บาเอ้ออติปิสุบัง นาคลุกาล 3 บาตบบ่ได้เนาะ อติปิสุบังอนาคอาจิณอีปีรมา 5 เออไอ้หลูเนี่ย
3 บาเนบ่าโรวิรณาเนตัณหาจามาอสัตตะสาพี่รอบ่ปิสุบังอจองเตียง 5 ဇတ်သုံးဇာကာလသုံးမှာကာလသုံးမှာကာလသုံးမှာကလည်းသိပါယူနာပြောခဲ့ပြီနော်တယုတ်20ချင်းရာ20ပဋိစ္စသမုပ္ပါဇက်ကိုမြတ်စွာဘုရားဟောတာခတိနောအချင်းရာအပြင်သိတော်မူပါတယ်အဲဒီလိုသိတော်မူတော့အဲဒီသန္တရာစက်ရဲ့ သင်္ခါရမှာဇာတိကြောင့်10ခုရှိတယ်เนาะအနေကဆယ်တန်းဓောက်အကန့်လို့ကိုအခုခင်ကျတော့ဟိုအင်္ဂလိပ်လိုစပုတ်လို့ခေါ်တယ်သူကစပိန်နေမယ်အလေကောင်းအတန်လေးတွေပါတယ်မဟုတ်လားအဲ့ဒါကိုစပုတ်တန်းလို့ဒီကတော့ဆယ်တန်းဓောက်အကန့်ဓောက်10ခုပြီးတော့
อกั่นเสกูดีโหลပြောတာပေါ့เนาะสปุฏฐานลีรีတော့ตีတယ်မဟုတ်လားသိပါတယ်ครับแลเบ้งนี่ဆိုလို့ရှင်ไอ้หลูสปุฏฐานลีรีอตันตู้จ่าတော့ดลောက်อตุกี้รีบ่แลเบ้งนี่ญินน่ะเนาะเอ๊ะไอ้หลูอะห่าอูจ่าอกั่นอีปฏิสัตตมุปปาจ่าတော့อเลกองอ่ะดอกอกั่นเบเนคุสิတော့เสกูสิเดติงคาระ ဝိညာဉ်နံယုတ်အလာယရဏဖာတာဝေရဏတဏှာဥပါဒံဘဝစာတိအဲ့ဒီ10ခုကိုစပုတ်တိုင်ထောက်အကန့်10ခုဟုတ်ကလားအကန့်10ခုအဲ့ဒီ10ခုတွေကိုရိုက်ချိုးပလိုက်တာပေါ့ရိုက်ချိုးပလိုက်တယ်ဆိုတာအရဟတမေဖြင့်အရဟတမေရတဲ့အခါမေကဏီပယ်ပလိုက်တာ ပြန်လိုက်တော့ပရိစ္ဆသမုပ္ပါဆက်ရဟကြီးပြတ်ဆုံးသွားတာเนาะနောက်ဘဝမဆက်နိုင်တော့ဘူးပေါ့သဘောကတော့เนาะအေးသင်္ခါရမှာဇာတိကြောင့်
အနယ်အနေကခြေဒံထောက်အကန့်တို့ကိုဖြစ်စည်းတော်မူပါれဘယ်လိုဖြစ်စည်းသလဲဆိုရင်တမ္မာတမ္မုဒ္ဓဂုံတော်အရာသစ္စာ၄ပါးကိုတကယ်ပြီးတော်အားဖြင့်ဖြစ်စည်းတော်မူれနော်တဲ့တဲ့ပြောရရင်သစ္စာ၄ပါးကိုသိတာသိတော်မူတာနဲ့အဲ့ဒီတော့အကန့်၁၀ခု၄ခုဖြစ်စည်းပြီးဖြစ်သွားပါတယ်အဲအဲ့ဒါလို့မြတ်စွာဘုရားသခင်ရဲ့သမ္မာသမ္ဗုဒ္ဓဂုဏ်တော်လည်းပဲအဲသင်္ခါရအစတဲ့တော့အကန့်၁၀ခုကိုဖြစ်စည်းတော်မူတဲ့မြတ်စွာဘုရားသဘောပေါက်တယ်နော်အေးအဲ့နာဗေနာလိယဖတ်လိုက်ရအောင်
အဲ့ဒီလို၄လော
က်၃ဓာတ်အာနာပုံမှန်အဲ့ဒီကစလိုက်ကြအဲ့ဒီလို၄လောက်၃ဓာတ်ကာလ၃ပါးတယုံ20ရှိတယ်ကြပါစို့ဒါပြီးသွားပြီအကန့်ဒီဖြည့်စည်းပြီးပြီနောက်ပိုင်းนี่မရှိသေးတယ်အဲစာမျက်နှာ365တွေ့လားအင်္ဂါ72ပါးကိုသစ္စာ4ပါးဖြင့်ပိုင်းခြားပြီးဖို့အင်္ဂါ72ပါးပြန်ကြည့်လိုက်သမ်းပါဦးအဝိဇ္ဇာသင်္ခါရဝိညာဉ်နာယောသလာယရဏဖတ္တာဝေရဏတဏဥပါဒံဘဝဇာတိသရမရဏအေးရှိကဟာအကြောင်းနောက်ကဟာအကျိုးပဲအဝိဇ္ဇာတိအကြောင်းသင်္ခါရတိအကျိုးသင်္ခါရတိအကြောင်းဝိညာဉ်တိအကျိုးဟုတ်ကဲ့လားအဲ့လိုနဲ့သိုးပြသားမှာကဲအဝိဇ္ဇာဒီအကြောင်းသင်္ခါရဒီအကျိုးသင်္ခါရဒီအကြောင
်း
ဝိညာဉ်ဒီအကြောင်းနာယုတ်ဒီအကျိုးနာယုတ်ဒီအကြောင
်
သတ္တယရဏဒီအကြောင
်
ဖတ္တဒီအကြောင
်
ဝေဒနာဒီအကြောင
်
ဥပါဒာဏီအကျိုးဥပါဒာဏီအကြောင
်
ဇာတိဒီအကြောင
်
အေးအကြောင်းဟူသည်မသမှုရိယသစ္စာအကျိုးဟူသည်မဒုက္ခသစ္စာအကြောင်းဆိုရင်ဘာသစ္စာတော့သမှုရိယသစ္စာအကျိုးဆိုရင်အေးအကြောင်းဟူသည်သမှုရိယသစ္စာအကျိုးဟူသည်ဒုက္ခသစ္စာကြောင်းကျိုးချုပ်ကနိရောဓတာဖြစ်ပြန်မှုရှုကြမေကာတာသို့သားမအကြောင်းဟူသည်သမှုရိယသစ္စာအကျိုးဟူရမြဒုက္ခသစ္စာကြောင်းကျိုးချုပ်ကနိရောဓတာဖြစ်ပြဲမှုရှုကြမေတ္တာတာတစ်ခေါက်ဆိုအောင်အကြောင်းဟူသမြသမှုရိယသစ္စာအကျိုးဟူရမြဒုက္ခသစ္စာကြောင်းကျိုးချုပ်ကနိရောဓတာဖြစ်ပြဲမှုရှုကြမေကာတာအေးပဋိစ္စသမုပ္ပါဒ်ကုဏ္ဏတော်က
ခြေကဟာအကြောင်းနောက်ကဟာအကျိုးအကြောင်းဆိုရင်သမုဒိယသစ္စာဆိုရတယ်ကောက်ရတယ်အကျိုးဆိုလို့ရှိရင်ဒုက္ခသစ္စာလို့ဆိုရတယ်အဲ့ဒီအကြောင်းတရားအကျိုးတရားနှစ်ပါးလုံးချုပ်ပြတ်သွားတာကိုနိရောဓသစ္စာလို့ခေါ်ရနော်ဩဒီတရားလေးတွေဖြစ်ပြတ်သွားအိဆာဒုက္ခအနတ္တလို့ရှုလိုက်တဲ့ဝိပဿနာဉာဏ်ကိုတော့မေဃသစ္စာလို့သစ္စာ၄ပါးဒါအကြံဉာဏ်အပြင်ဘုံဘုံပြောလိုက်တာเนาะအဲ့ဒီမဲ့ကြည်သားမအောင်အဲ့ဒီတရားတွေကယခုဒီမှာဟောနေတဲ့ပဋိစ္စသမုပ္ပါတရားနဲ့စပြီးအင်္ဂါ၁၂ပါးကိုထုတ်ပြီးပြောမယ်အဲ့တော့သူကဗျောင်းမြန်ပြောမှာအဆုံးကစပြောခုနဖုံဖုံပြောတာကအစဉ်တိုင်းပြောတာเนาะအဲ့တော့အဆုံးကဆိုတော့ဇရာမရဏကနောက်ဆုံးဟုတ်လားဇရာမရဏကအကျိုးဆိုရင်ဘာသစ္စာတော့ဒုက္ခသစ္စာဇရာမရဏရှိရဘယ်သူရှိတော့ဇာတိဇာတိကဘာတော့အေးအကျောင်းဆိုရင်ဘာသစ္စာတော့ဣဇာတိကသမှုရိယသစ္စာဇရာမရဏကဒုက္ခသစ္စာအဲ့ဒီဇာတိရောဇရာမရဏရောချုပ်ပြဲသွားတော့နိရောဓသစ္စာဟုတ်လားအဲ့ဒါ၄ကိုရှုတဲ့မှတ်တဲ့ဝိပဿနာဉာဏ်ကဘာတော့ဣအဆုံးဇရာမရဏပုဂ္ဂိုလ်တော့ဝိတ္တုရိမေမှာမီးပြအနေဖြင့်ဒီလိုပြထားပါတယ်ဇရာဆိုတော့အိုခြင်းမရဏဆိုတော့သိခြင်းအိုခြင်းသိခြင်းကအကျိုးဒုက္ခသစ္စာဟောက်ကမို့လားဘဝအတိဖြစ်ခြင်းကဇာတိကဘာတော့အကြောင်းသမှုရိယသစ္စာထိုအကြောင်းဟဲသမှုရိယသစ္စာအကျိုးဒုက္ခသစ္စာနှစ်မျိုးလုံးထွံ့မြောက်ရာမဖြစ်ရာကထွံ့ဒီထွံ့မြောက်ရာမဖြစ်ရာဆိုတာချုပ်ပြက်သွားတာပေါ့ချုပ်ငိမ့်သွားတာကိုဘာခေါ်တော့နိရောဓသစ္စာအဲဒီချုပ်ငိမ့်သွားတာကိုပြီးတော့အနိစ္စဒုက္ခအနတ္တလို့ရှုလိုက်တာကမေဃသစ္စာနိရောဓကိုသိတာကမေဃသစ္စာတည်းအဲ့ဒါကိုဆိုကြရမယ်။ပူခြင်းသိခြင်းကအကျိုးဒုက္ခသစ္စာဘဝပြည့်ဖြစ်ခြင်းကအကြောင်းသမှုရိယသစ္စာထိုအကြောင်းအကျိုးနှစ်မျိုးလုံးမဖြစ်ရာကနိရောဓသစ္စာနိရောဓကိုသိတာကမေဃသစ္စာသစ္စာ၄ပါးဟုတ်ကလားကဲအဲ့ဒါလေးဖတ်လိုက်ပါအောင်အဲ့ဒီတရားတွေတည်းကဥစ္စာကဇာတိပစ္စယဇရာမရဏဒါကိုပြောလိုက်တာเนาะနောက်သူရှိကကြတော့ဘာတော့ဘဝပစ္စယဇာတိဘဝပစ္စယဘဝဟူသောအကြောင်းကြောင့်ကမ္မဘဝစေရဏဆိုတဲ့တရားသဘောလေးကြောင့်ဇာတိနောက်ဘဝပฏิတန်နေနေခြင်းအဲ့တော့ဘ누구အကြောင်းဘ누구အကျိုးတော့ဘဝကမ္မဘဝဆိုတဲ့စေရနာလေးကအကြောင်းပြီးတော့နောက်ဘဝပရိဒိရိနေခြင်းဟာအကျိုးအဲတော့ဘဝပစ္စယရာစေရနာကဘာတစ္ဆာတော့သမုရိယတစ္ဆာဇာတိပရိဒိရိနေတာကသမုရိယ
ဒုက္ခပစ္စာအဲ့တော့ तू तू อ่ะเดี๋ยวเนี่ยအဆုံးကယနေ့ကြီးမှာဆိုတော့ဘဝအတ္တဖြစ်ခြင်းကဒုက္ခသစ္စာဟုတ်လားชาติကိုဘဝအတ္တဖြစ်ခြင်းပရိဒိရိနေခြင်းဟုတ်လားအဲ့ဒီပရိဒိရိနေခြင်းဘဝအတ္တနောက်ဘဝမှာဖြစ်ခြင်းကအကျိုးတရားမဟုတ်လို့ဒုက္ခသစ္စာသူ့ကိုဖြစ်စီတာကကမ္မဘဝစေရနာကဖြစ်စီတာဟုတ်လားเอผิดจองกันศีรณาศีลติกลีกะตมุริยะติสสาอจองเตยะหมูลุเนาะเอรี่อจองเตยะอจูเตยะ2ปาลุงมะผิดหยากะฉုံงิ้งกวายากะนิโรธะติสสานิโรธะผิดเป็ดตวาเรลุอนิจจทุกขอนัตตะชิ่วไนดากะเมฆะติสสาดาบวะติสยาฌาติโกติสสา4วาคว่แปะบ่หอล่ะထိုးလိုက်သမ်းပါဦးဘဝတိဖြည့်ခြင်းကဒီနောက်ပြန်ရေးလိုက်တော့ခုနကဘဝပစ္စယဇာတိသူရှိရပါဖြင့်တော့ဥပါရဏပစ္စယဘောဟုတ်ကဲ့မဟုတ်လားဥမာရဏပစ္စယဆွဲလန်းခြင်းကြောင့်ဘဝဘဝဖြစ်တယ်ကမ္မဘဝဖြစ်တယ်ကုသကံအကုသကံဖြစ်တယ်အဲ့ဒီမဲ့ဆွဲလန်းခြင်းကအကြောင်းတရားကုသကံအကုသကံဖြစ်ခြင်းကအကျိုးတရားသဘောပေါက်တယ်နော်ဥမာရဏပစ္စယအရာဆွဲလန်းတဲ့အကြောင်းတရားကဘာတစ္ဆာတော့သမုဒိယသစ္စာဘဝကုသကံအကုသကံဖြစ်ခြင်းကဒုက္ခသစ္စာအဲ့တော့ဥပါဒံသမုဒိယသစ္စာဘဝဒုက္ခသစ္စာဒုက္ခသမုဒိယနှစ်ပါးလုံးချုပ်ငိမ့်သွားတော့ပြတ်သွားတော့និရောဓသစ္စာនិရောဓသစ္စာကိုသိလိုက်တဲ့ဝိပဿနာဉာဏ်ကပါတော့မေဃသစ္စာဒါឧបารณသစ္စယာဘဝမေသစ္စာ၄ပါးဖွဲ့ပြဖို့เนาะကဲဖတ်လိုက်ပါဦးဖြစ်ကြောင်းကံလာဧဒံឧបารณသစ္စယဘောသစ္စာ၄ပါးဖွဲ့ဖို့သူရှိကဘာရှိမလို့တဏ္ဏသစ္စယឧបารณံဟုတ်ကဲ့မို့လားတဏ္ဏသစ္စယတဏ္ဏဟူသောတမ်းမဲ့မောခြင်းဟူသောအကြောင်းကြောင့်လောဘကြောင့်ឧបารณံပြင်းစွာဆွဲလန်းခြင်းឧបารณံဒီတံဝတိဖြစ်၏တဏ္ဏကြောင့်ឧបารณံဖြစ်တယ်တဏ္ဏကအကြောင်းတရားឧបารณังကအကျိုးတရားတဏ္ဏကအကြောင်းတရားဖြစ်တဲ့အတွက်ဘာတစ္ဆာတော့သမုဒိယတစ္ဆာឧបารณကအကျိုးမို့လို့ဒုက္ခတစ္ဆာအေးတဏ္ဏឧបารณ၅ပါးလုံးချုပ်ပြက်သွားတော့និရောဓတစ္ဆာချုပ်ပြက်တာဟုသိတော့မေဃတစ္ဆာဟုတ်ကလားအေးတဏ္ဏရောឧបารณရောခဏလေးဖြစ်ပြက်သွားတော့အနိစ္စာအနိစ္စာအနိစ္စာဒုက္ခအနတ္တအဲ့လိုရှုတယ်မဟုတ်လားရှုတဲ့တရားကဝိပဿနာဉာဏ်မေဃတစ္ဆာဟုတ်ကလားကြည့်ဖတ်လိုက်ပါဦးဆွဲလန်းတာဧဒါကတဏှာပစ္စယឧបာဒါနံ၌ပစ္စာ၄ပါးဖွဲ့ဖို့နောက်သူရှိရပါတော့ဝေရဏပစ္စယတဏှာဝေရဏပစ္စယခံစားမှုဝေရဏကြောင့်တဏှာတက်မဲ့မှုတဏှာလောဘသည်တံဝေတိဖြစ်၏ခံစားမှုဝေရဏကအကြောင်းတရားတက်မဲ့မှုတဏှာလောဘကအကျိုးတရားအကြောင်းတရားကဘာတစ္ဆာတော့သမုဒိယသစ္စာအကျိုးတရားကအေးအဲ့ဒီမဲ့ဝေရဏတဏ္ဏတမ်းမဲ့မှုတဏ္ဏအဲ့ဒီတမ်းမဲ့မှုတဏ္ဏကဒုက္ခသစ္စာဖြစ်သွားတာပေါ့နော်သူ့အကြောင်းကခံစားတဲ့ဝေရဏကသမုဒိယသစ္စာအဲ့ဒီ တဏှာရောဝေရဏစိတ်တိတ်ကလေးရောခဏလေးဖြစ်ပြတ်သွားတော့និရောဓသစ္စာအဲလိုဖြစ်ပြတ်သွားတဲ့အနိစ္စအဒုက္ခအနတ္တလို့ရှုစဉ်ခြင်းနဲ့ဝိပဒနာညာကပါတော့မေကသစ္စာအဲ့ဒါဝေရဏပစ္စယတဏှာ၌သစ္စာ၄ပါးဖွဲ့ဖို့ဟုတ်လားကဲဆိုလိုက်ဆမ်းပါဦးတမေတာကเออဒီနေရာမှာဝေရဏပစ္စယတဏ္ဏတဏ္ဏကဝေရဏကြောင့်တဏ္ဏဖြစ်တယ်တဏ္ဏကဘာအကြောင်းအကျိုးမဲ့ဘာလို့အကျိုးတရားအကျိုးတရားဖြစ်တဲ့အတွက်ဒီတဏ္ဏလောဘကိုဘာတစ္ဆာဖွဲ့ရတော့အေးအဲ့ဒါနဲ့တချို့ကမကြိုက်ဘူးတဏ္ဏလောဘဆိုရင်သမုဒိယတစ္ဆာဖြစ်မှာပါဗျာဘာလို့ဒုက္ခသစ္စာဖွဲ့ရသလဲလို့အဲ့လိုမေးကောင်းမေးမယ်ဘောတဲ့ဒီမဲ့ဝေရဏပစ္စယတဏ္ဏဆိုတော့ဝေရဏပစ္စယဝေရဏဟူသောခံစားမှုဟူသောအကြောင်းတရားကြောင့်တဏ္ဏတတ်မဲ့မှုလောဘသည်တံပွေတိဖြစ်ခံစားမှုကြောင့်တဏ္ဏဖြစ်တယ်ခံစားတာကအကြောင်းတရားတဏ္ဏကအကျိုးတရားအကျိုးဆိုရင်ဒုက္ခသစ္စာဘောဒီလိုဆိုလို့ဒါနော်အဲအဲ့ဒီနေရာလေးမှာဆရာတော်ကြီးကထောက်ပြထားဒီနေရာမှာတဲ့တတ်မဲ့တဲ့တဏှာကိုဒုက္ခသစ္စာလို့ဆိုတဲ့စကားသဘောမကျပဲရှိတတ်ပါတယ်တဲ့ဟုတ်ကလားမှန်ပါပါဗျာယခုဘဝကတဏှာဟာနောက်ဘဝအကျိုးနဲ့ဆက်ဆက်ပြီးတဲ့အခါသမုဒိယသစ္စာဖြစ်တဲ့ဘောတဲ့အကြောင်းသစ္စာဖြစ်အခုဘဝကြီးတဲ့လောဘတဏှာလေးကနောက်ဘဝနဲ့ပွားချိန်မဲ့ဆိုရင်တော့ဘာဖြစ်မှာတော့အကြောင်းသမှုရိယသစ္စာဖြစ်တာနော်ဝေရဏနဲ့ချိန်လိုက်တဲ့အခါကျဝေရဏခံစားတဲ့အကျွတ်တဏှာဖြစ်တယ်ကြတော့အဲ့ဒီကြတော့ဘာသစ္စာဖြစ်တော့ဒုက္ခသစ္စာဖြစ်တာသူရှင်းအောင်ကြည့်ရကြည်တာတဲ့နော်ရှိဘဝကပြီးခဲ့တဲ့အကြောင်းတဏှာနဲ့ဆက်ဆက်ကြည်လိုက်ဟိုးရှိဘဝတွေကလောဘတဏှာဖြစ်လူဖြစ်ခြင်းနဲ့လူမချောချောနှားလာလေးရွှေရုပ်တည်းနှားခြင်းနဲ့အဲ့လိုဥစ္စာတွေတဏှာတွေမဟုတ်လားအဲ့ဒီရှိဘဝကတဏှာနဲ့စာရင်တော့ရှိဘဝကတဏှာလောဘကြောင့်ဒီဘဝလူဖြစ်လာတယ်ဟုတ်လားတဏှာဖြစ်တဲ့အခါကျဥပါဒံဥပါဒံနေဘဝကုတုကံนี่လောက်တာကိုအဲ့ဒါလို့ကြတော့အဲ့ဒီရှိဘဝကတဏှာဆိုရင်တော့သမှုရိယသစ္စာဘောတဲ့ဟုတ်ကလားအေးအဲ့ဒါလို့ကြွားပဲတဲ့ယခုဘဝတွင်မှာဖြစ်တဲ့လောကီကုတုကရိယာအကုတုတွေရောယုံနံတွေအလုံးဟာဒုက္ခသစ္စာမိတာကြီးပါပဲဘာကြောင့်လဲဆိုရင်ရှိဘဝကပြီးခဲ့တဲ့တဏှာကြောင့်ဖြစ်တာလဲဟုတ်တယ်ရှိဘွားနဲ့ဂုဘွားနဲ့စာရင်တော့ရှိဘွားကဖြစ်ခဲ့တဲ့တဏှာကသမုဒိယသစ္စာပေါ်တဲ့သူ့ကြောင့်ဖြစ်တာဟုတ်တယ်ဖြစ်ချင်းပြချင်းကနှိမ့်ချက်တာလည်းဟုတ်တယ်အဲ့ဒါကြောင့်ဘယ်ပဋိစ္စသမုပ္ပါယာမှာတော့အနိကအကြောင်းကိုသမုဒိယသစ္စာလို့ဒီမဲ့ဝေရဏပစ္စယတဏှာဝေရဏကြောင့်တဏှာဖြစ်တယ်ဆိုတာဝေရဏကအနိကအကြောင်းဟုတ်ကဲ့မို့လားအနိကအကြောင်းဖြစ်တဲ့အတွက်ဝေရဏကသမုဒိယသစ္စာတဏှာကဒုက္ခသစ္စာအဲ့လိုဖြစ်ပါလေတဲ့သံဃာဆရာကကြောက်ယူပါပဲအဲ့ဒါကြောင့်တဏှာရဲ့ဗဒ္ဒံဖြစ်တဲ့ဝေရဏဘူပဲဒီနေရာမှာသမုဒိယသစ္စာလို့ဆိုခြင်းဖြစ်ပါတယ်အဲ့ဒီနေရာမှာဇာတိကိုဇရာမရဏရဲ့သမုဒိယသစ္စာလို့ပြပြီးဧဝံဣနိတုအတူတူပါပဲလို့ညွှန်ပြသွားတဲ့အထာကရာစကားကိုလည်းအထူးသတိပြုတင်ပါတယ်။ဒါလေးကသူကဒုက္ခတဏှာကိုဒုက္ခသစ္စာယူတာမကြိုက်တဲ့လူတွေအတွက်ဖြေပြီးတာပေါ့နော်။အေးဖတ်လိုက်သမ်းပါအောင်ဒီနေရာမှာ
ဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရားရှင်ကဘုရ
ဝေရဏပစ္စယတဏပြီးသွားပြီးတော့သူရှိဟာမရှိတာတော့ဖတ်တာပစ္စယဝေရဏဟုတ်ပါလားဖတ်တာပစ္စယတွေ့ထီခြင်းဖတ်တာဆိုတဲ့အကြောင်းကြောင့်ဝေရဏခံစားမှုဝေရဏဖြစ်တယ်ဖတ်တာကအကြောင်းတရားဝေရဏကအကျိုးတရားဖတ်တာကဘာသစ္စာတော့သမုဒယသစ္စာဝေရဏကဒုက္ခသစ္စာဤဖတ်တာနဲ့ဝေရဏဖတ်တာကြောင့်ဝေရဏဖြစ်တယ်ဖတ်တာကအကြောင်းမို့လို့သမုဒယသစ္စာဝေရဏကအကျိုးမို့လို့ဒုက္ခသစ္စာအဲ့ဒီဖတ်တာကောဝေရဏကောဒုက္ခသစ္စာကောသမုဒယသစ္စာကောနှစ်ခုလုံးချုပ်ငိမ့်သွားလို့ပြက်သွားလို့និရောဓသစ္စာဖြစ်တဲ့ဒါလေးကိုရှုတော့ပါတော့မေကသစ္စာဖတ်လိုက်စမ်းပါဦးခံစားတာကေနောက်တစ်ခုသူရှင်းရဟာပါတော့တဏ္ဍာယရဏပစ္စယဖတ်တော်ဟုတ်လားတဏ္ဍာယရဏပစ္စယ6ပါးသောအာယရဏကြောင့်မျက်စိနာနှာခေါင်ရှားကိုယ်စိတ်အဲ့ဒီအာယရဏ6ပါးကြောင့်ဖတ်တော်တွေးထီမှုဖတ်တာစေတသိက်သည်တံပွေတိဖြစ်၏အဲ့တော့6ပါးသောအာယရဏကအကြောင်းဖတ်တာကအကျိုးအကြောင်းဖြစ်တဲ့6ပါးသောအာရဏကဘာသစ္စာတို့သမုဒယသစ္စာအကျိုးဖတ်တာကဒုက္ခသစ္စာအကြောင်းအကျိုးနှစ်ခုလုံးချုပ်သွားတော့និရောဓသစ္စာအဲ့ဒါကိုသိတဲ့ဝိပဿနာဉာဏ်ကဘာတို့မေဃသစ္စာဖတ်လိုက်စမ်းပါဦးတွေ့တာကဒုက္ခသစ္စာသူရှိကသလယနာပစ္စယဖတ်တော်ရှိကဘယ်သူရှိတော့နာမရူပပစ္စယသလယတနာဟုတ်ကလားနာမရူပပစ္စယနံယုတ်ကြောင့်နံတရားနဲ့ယုတ်တရားရှိနေတဲ့အတွက်ကြောင့်သလယရဏ6ပါးသောအာယရဏသည်တံဘဝတိဖြစ်၏အမိပိုက်ထဲမှာနံတရားပရိသေနံတရားလေးယုတ်တရားအဲ့ဒါဒီဖြစ်လာတယ်မဟုတ်လားနန္တရားယုတ်တရားလေးတဖြည်းဖြည်းအငယ်လေးကမကြီးသေးလောက်ကလေးကနေတဖြည်းဖြည်းအလုံးလေးဖြစ်ဇီးပူသေးလောက်ဖြစ်နောက်ကြတော့အဖူလေးတွေ၅ခုပေါ်လာဟုတ်ကဲ့မဟုတ်လား၅ခုအကြီးဆုံးအဖူကြီးကခေါင်းနောက်ကအဖူလေးနှစ်ခုကလက်အောက်ကအဖူနှစ်ခုကခြေတော့အဲ့လိုပြီးမှနာမျက်စိတို့နာတို့နှာခေါင်းတို့ရှားတို့ပေါ်လာတာနော်အဲ့ဒီမဲ့သလယရဏပစ္စယဖတ်တော်ဖတ်တာဆိုတဲ့တွေးထီမှုလေးကအကျိုးတရားအာယရဏ6ပါးကအကြောင်းတရားအာယရဏ6ပါးကဘာသစ္စာဖွယ်မလို့သမုဒယသစ္စာဖတ်တာကဒုက္ခသစ္စာနှစ်ခုလုံးချုပ်သွားတော့និရောဓသစ္စာဝိပဿနာရှုတာကမေကသစ္စာဖတ်လိုက်ပါဦးတွေ့တာကနာယုတ်ကလည်းခုနပြောခဲ့ပါဖတ်လိုက်ပါဦးအာရဏခေါ်တယ်သူရှိကမရှိမလို့ဆိုတော့ဝိညာဏပစ္စယနာမရူပဝိညာဏပစ္စယပဋိတန်ဒီဝိညာဉ်ဟူသောအကြောင်းကြောင့်နာမရူပနံတရားနဲ့ယုတ်တရားသည်တံပဝတိဖြစ်ပေါ်လာ၏ပရိတရေဝိညာဉ်လေးတည်လိုက်တဲ့အတွေ့သူနဲ့တွဲပဲနံတရားလေးဒီစေတသိက်ဒီကမ္မဇယုတ်ဒီဖြစ်လာတယ်မဟုတ်လားအဲတော့ဝိညာဏပစ္စယဝိညာဉ်ကအကြောင်းတရားနံယုတ်ကအကျိုးတရားဝိညာဉ်ကဘာသစ္စာဖွဲ့မလို့သမုဒယသစ္စာနံယုတ်က ုက္ခသစ္စာဝิญญဉ်ဟောနိုင်ရောချုပ်သွားတော့တော့နိရောဓသစ္စာအနိစ္စဒုက္ခအနတ္တလို့ရှုလိုက်တော့ဒီဖတ်လိုက်ပါဦးနိုင်ယုတ်ကေဝိညာဏပစ္စယနာမရူပံသူရှိရပါဖြင့်မလို့သင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယကုသိုလ်စေရနာအကုသိုလ်စေရနာကြောင့်ဝိညာဏပဋိတန်ဒီဝိညာဉ်စိတ်တံဘဝတိဖြစ်ပေါ်လာ၏ကုသိုလ်အကုသိုလ်စေရနာလေးကအကြောင်းတရားနောက်ပရိတရေဝิญဉ်လေးဖြစ်လာတာကအကျိုးတရားသင်္ခါရအရာကုသိုလ်အကုသိုလ်စေရနာကဘာတစ္ဆာတော့သမုဒယတစ္ဆာပဋိသင်္ဍေဝิญဉ်လေးကဒုက္ခတစ္ဆာအေးသင်ကုသိုလ်အကုသိုလ်အဲကုသိုလ်စေရနာကြောင့်လူရိနတ်တိပြမာရီဖြစ်ပေါ့အဲအကုသိုလ်စေရနာကြောင့်အယေတရိဆန်ပြိတ္တာသူရကဲအပယ်လေးပုံဝิญဉ်တွေဖြစ်ဟုတ်ကဲ့မို့လားကုသိုလ်အကုသိုလ်စေရနာကဘာတစ္ဆာတော့သမှုရိယတစ္ဆာပဋိသင်္ဍေဝิญဉ်စိတ်လေးကအေးသူတို့နှစ်ခုလုံးချုပ်သွားတော့ညောရတစ္ဆာအဲ့ဒါကိုဝိပဿနာရှုလိုက်တော့ဒီဆိုလိုက်ဝิญဉ်ကเออไอ้တော့သင်္ခါရပစ္စယဝิญญาณံသူရှိကဘာရှိမလို့အဝိဇ္ဇာပစ္စယသင်္ခါရဒါရှိတယ်အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာပစ္စယမတိမှုမောဟဟူသောအကြောင်းကြောင့်သင်္ခါရကုသိုလ်ကံအကုသိုလ်ကံစေရနာတရားတို့ဤတံပွင့်ဤဖြစ်ပေါ်လာကုန်၏အဝိဇ္ဇာကအကြောင်းတရားဆိုတော့ဗာတိစ္ဆာဖွဲ့နော်သမုဒယတစ္ဆာသင်္ခါရကအကျိုးတရားဆိုတော့ဒုက္ခတစ္ဆာအဝိဇ္ဇာဟောသင်္ခါရဟောနှစ်ခုလုံးချုပ်ပြတ်သွားတော့ညောရတစ္ဆာအနိစ္စဒုက္ခအနတ္တလို့ရှုတော့အဲ့ဒါလေးမပါဘူးကြလေဟုတ်ကလားဤအဲ့ဒါလေးကြာနေတယ်လို့အောက်မိပါနော်အဲ့ဒါလေးကိုယ့်အကူရေးထည့်ရင်လည်းထည့်ထားလိုက်ပြီးတော့မှအဝိဇ္ဇာရဲ့အကြောင်းကဘယ်လိုလုံးအတဝတရားအေးဟိုဘက်စာမျက်နှာမှာကြည့်လိုက်သမှာ360နဲ့ရှေ့တတိယအကြောင်းပဲဘာတဲ့တုံးအတဝသမှုရိယအဝိဇ္ဇာသမှုရိယအတဝသမှုရိယအတဝ၄ပါးဖြစ်ခြင်းကြောင့်အဝိဇ္ဇာတမှုရီရောအဝိဇ္ဇာဖြစ်ပေါ်လာ၏ဟုတ်လားအဝိဇ္ဇာကဘ ᱹ ရုကြောင့်ဖြစ်တာလေတော့အာတဝကြောင့်ဖြစ်တာအဲ့တော့အာတဝကအကြောင်းတရားအဝိဇ္ဇာကအကျိုးတရားအာတဝကဘာတစ္ဆာဖွဲ့မလို့တမှုရီတစ္ဆာအဝိဇ္ဇာကိုဒုက္ခတစ္ဆာဤအာတော်လေးပါအဝိဇ္ဇာဝချုပ်ပြတ်သွားတော့ဘာရောညောရတစ္စာအနိစ္စဒုက္ခအနတ္တရှုလိုက်တော့မေဃတစ္စာအဲ့ဒါလေးဖတ်လိုက်ပါဦးအဝိဇ္ဇာကူတော့ဒုက္ခတစ္စာအရှင်းနဲ့ဒီကမှာ ္ဆာရဲ့အကြောင်းကတော့အာတဝပဲတဲ့သဘောပေါက်တယ်နော်ဟိုသာမျက်နှာ386ကြော်လိုက်ပါဦး386အတိတ်အကြောင်း၅ပါးကြောင့်ပစ္စုပ္ပန်အကျိုး၅ပါးပေါ်လာကုန်အမှန်မသွားအမာတိမြင်အဝိဇ္ဇာဖုံးကောင်းလုံးမှတ်ခြင်းစိတ်ကိုနှုံမှုကြံပြုပြောလျင်ဝိညာဉ်သာနောက်ထပ်တန်တည်ခြင်းဒါကအတိတ်အကြောင်းတရား၅ပါးကြောင့်သစ္ဆုတ်ပံအကျိုးတွေဖြစ်လာပုံနော်နောက်သစ္ဆုတ်ပံအကျိုး၅ပါးပေါ်လာပုံလေဝိညာဉ်မျိုးစိတ်စား၍ဖြစ်လင်နန္နင်းယုံနေပူတွေပါဝင်အာယတနာဖတ္တဘောဓင်ကောင်းထူမြာခံစားမိယောပင်ဒါကဝိညာဉ်ဏယုတ်တလရဏဖတ္တဝေရဏဟုတ်ကလားပစ္စုပ္ပန်အကျိုးတရား၅ပါးနောက်ပစ္စုပ္ပန်အကြောင်းတရား၅ပါးကခံစားပြီးတွေ့ဉာဏ်မဲ့ခင်မင်းမည်သောပြူညာကောင်းသာမိထင်ဝင်စားဆွေလံရောရန်ပြုလင်နောက်ဘဝဖြာဓာတိပင်ဒါကတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရပစ္စုပ္ပန်အကြောင်းတရား၅ပါးအဲဒီတော့အနာကအကျိုးတရား၅ပါးဘဝဓာတိသူရှိပြန်လင်ဩတေဘူးဆွေငိုကြွေးတော်ပြန်ကိုစိတ်စီရဲ့ခံတဲ့ဘူးပင်သို့ဖြေရလုံးဝခင်ရဲ့ပင်အဲ့ဒါဤဝမိတ္တဒုက္ခခန္ဓာတသမှုရောဒုက္ခအစုကြီးရဲ့ဖြစ်ပေါ်နေကြတယ်ဟုတ်လားဒုက္ခတွေခြုံငိမ့်အောင်အဲ့ဒီတရားတွေကိုအနိစ္စဒုက္ခအနတ္တလို့ဝိပဿနာကြိုးစားရှုကြဟုတ်ကလားဟေးပြီးပါပြီဆရာတော်ဒီဥစ္စာတွေပြဆရာတော်ဒီကုသိုလ်ကောင်းမှုအဖို့ကိုအဲဒီမဲ့ရှိတဲ့ကိုးဆောင်နာဗာရိဓမာယုံဆောင်နာရံွယ်ဆောင်နာရံကုန်မျိုးကြီးဆောင်ချောက်တဲ့နတ်မင်းတွေနတ်ဒီတရားတွေပြမာတွေ32ပုံရှိတဲ့တတ္တဝါတွေအမျှပေးဝေပါဤအမျှရရေကိုစိတ်နှပြကျမ်းမာချမ်းသာကြပါသည်ကုန်သည်